နှစ်50ကျော်အာဏာရှင်စနစ်ကြီးစိုးခဲ့တဲ့နိုင်ငံကိုအတွင်းကူးပြောင်းဖို့ကြိုးစားလာတာ10နှစ်နီးပါးရှိပြီဖြစ်ပေမဲ့ပြောရင်းတလူဖြစ်မလာနိုင်သေးတာတွေ့ရပါတယ်။နိုင်ငံကံပရိပကရှိနေတဲ့ကြားကစီးပွားရေးနိုင်ငံရေးနဲ့ငင်းချမ်းရေးစတဲ့နေပယ်၃ခုမှာတပြိုင်တည်းအတွင်းကူးပြောင်းဖို့ရွေးကောက်ပွဲအစိုးရကြီးကျင်းပကြပုံကိုသုံးသပ်ထားတဲ့ Economic Transition Amid Conflict ဆိုတဲ့150မြင့်လာအစီရင်ခံစာကိုကမ္ဘာ့ဘာအုပ်စုကမကြာမီကတော့ဝေထားပါတယ်။အစီရင်ခံစာမှာပါဝင်ရေးသားကြသူပညာရှင်98ဦးထဲမှာမြန်မာပညာရှင်9ဦးပါဝင်တာတွေ့ရပါတယ်။ရွေးကောက်ပွဲအစိုးရစနစ်စတင်ခြင်းသုံးတဲ့2017ကစပြီးစီးပွားရေးဟာပြင်းပြနှုန်း9ရာခိုင်နှုန်းလောက်တိုးတက်လာတဲ့အတွက်လူနေမှုအဆင့်အတန်းတိုးတက်လာပြီးစီးရင်နွမ်းပါသူဦးရေကျဆင်းပါတယ်။နေပြည်တော်ကိုအစိုးရရွှေ့ပြောင်းတဲ့2005ခုနှစ်မှာမြန်မာပြည်သားတော်ဝင်ပြီးပါဟာဆင်းရဲကြပြီးနဲ့2019ရောက်တဲ့အခါမှာဆင်းရဲသားဥယေဟာ25ရာခိုင်နှုန်းသာရှိတော့တယ်လို့ဆိုပါသေး။ပြောင်းနိုင်ဆုံးတဲ့အိမ်တော်စုဥယေဟာ2005မှာ50ရာခိုင်နှုန်းရှိရတာ2019မှာ9ရာခိုင်နှုန်းသာရှိတော့တာမို့ရွေးကောက်ပွဲအစိုးရလက်ထက်မှာကောင်းမွန်လာတာသိရှားပါသေး
။ဒါပေမဲ့အလုံးအကျိုးခံစားရရင်လည်းစီးရဲမှုနေပါရေးစတာဒီမှာတော့မျောလင့်တယ်လို့ဖြစ်မလာသေးဘူးလို့ကမ္ဘာ့ဘဏ်အုပ်စုကဆိုပါတယ်။ရွေးကောက်ပွဲအစိုးရခေတ်မှာစီးပွားရေးတိုးတက်လာတယ်ဆိုပေမဲ့ဒေသခံအခြားနိုင်ငံတွေနဲ့ရှင်လိုက်ရင်တော့မြန်မာအခြေအနေဟာအားရစရာမရှိဘူးလို့ဖော်ပြထားပါတယ်။တိုင်းပြည်တိုးတက်တဲ့နှုံးကိုလူဦးရေ40ရာခိုင်နှုံးဟာမှီအောင်မလိုက်နိုင်ပဲဖြစ်နေတာဟာထင်ရှားတဲ့မြန်မာနိုင်ငံရဲ့အားနည်းချက်တစ်ခုဖြစ်နေပါတယ်။စီးပွားရေးအတွင်ကူးပြောင်းနေစဉ်စင်ရဲချမ်းသာကွာဟမှုကြီးမားနေပါတယ်။အရင်ဒီအတတ်ပညာနဲ့အသည့်အကျွမ်းရှိသူတွေဟာကြီးပွားချမ်းသာလာကြပါတယ်။ကျေးလက်ဒေသနဲ့ပရိပကဖြစ်ရာဒေသတွေကတော့မြို့ပြဒေသကိုမမှီနိုင်ပဲဖြစ်နေပါတယ်။ NLD အစိုးရလက်ထက်မှာအတွင်ကူးပြောင်းမှုအရှင်ဟုံကြာဆင်းလာပါတယ
်။ဈေးအကူအကျညာလုံးတဲ့အတွက်အသေးစားအလက်စားလုပ်ငန်းတွေစီးပွားရေးမှာပါဝင်နိုင်မှုနှေးကွေးနေပါလေ။အစိုးရစည်းဟင်းအရာ2017မှာမတ်ပုံတင်တဲ့အသေးစားအလက်စားလုံငန်းပေါင်း3000ကျော်ရှိရာက2015မှာ6000မိသားရှိရပါတယ်။ဒါပေမဲ့ပုဂ္ဂလိကကန္တာကိုနိုင်ငံခြားကုမ္ပဏီအပါအဝင်စီးပွားရေးကော်ပိုရေးရှင်းကြီးတွေကကြီးစိုးထားတဲ့ဖြစ်ပါလေ။အာဆီယံအသင်းဝင်ဖြစ်တာကအနည်း20ကျော်လာပြီမြေဒေသဆိုင်ရာရွေးကောက်မှာအဆက်အစံနေတာကြောင့်ကမ္ဘာကုန်သွယ်ရေးမှာဝင်ဆက်မှုခက်ခဲနေပါလေ။ကမ္ဘာနဲ့ရင်ပေါင်းတန်းနိုင်အောင်တည်ထွင်ချဆနိုင်တဲ့လုပ်ငန်းဥယျာဉ်အလွန်နည်းပါလေ။ဆင်းရဲမှုရောချရေးမှာအဓိကဖြစ်တဲ့စိုက်ပျိုးရေးကဏ္ဍဟာအပြည့်အဝဖွံ့ဖြိုးမှုအလားအလာနေပါကြီးတယ်လို့ဆိုပါတယ
်။ဒီနဲ့ဆင်းရဲသား90ရာခိုင်နှုန်းဟာစိုက်ပျိုးရေးမှာလုတ်ကင်နေကြပါတယ်။စိုက်ပျိုးရေးမှာဝင်ငွေကောင်းရင်ဆင်းရဲမှုရောချလာနိုင်ပါတယ်။ဒီဘမှာဈေးကွက်ပွင့်လာတာကိုကောင်းစွာတုံ့ပြန်နိုင်တာတွေ့ရပါတယ်။ဒါပေမဲ့စိုက်ပျိုးရေးဖွံ့ဖြိုးတိုးတက်မှုအတွက်ရင်းနှီးမြှုပ်နှံဖို့အားငယ်နေတယ်လို့ဆိုပါတယ်။စိုက်ပျိုးရေးအခြေခံအဆောက်အုံတွေဖြစ်တဲ့ဆေးမြောင်းစိုက်ပျိုးရေးပညာပေးနဲ့ဈေးကွက်ဝန်ဆောင်မှုဘက်မှအားနည်းနေပါလေအခြေခံအဆောက်အုံအရေးအသွေးနိုင်နေရင်ထုတ်လုပ်မှုကိုထိခိုက်လာတာမို့ဝင်ငွေလည်းနှေးပါလာနိုင်ပါလေစီးပွားရေးတိုးတက်လာသလိုအခြေခံအဆောက်အုံမှာရင်းနှီးမြှုပ်နှံမှုမတိုးပွားနိုင်ပဲဖြစ်နေပါလေဒီအခြေအနေဟာရေရှည်ဇက်တိုက်ဖွံ့ဖြိုးတိုးတက်နိုင်ရေးကိုအထောက်အကူမပြုနိုင်ဘူးလို့ဆိုပါတယ်
အနာဂတ်အတွက်လူသားရင်းမြစ်တိုးတက်အောင်ရင်းနှီးမြှုပ်နှံရမှာလဲမလုံမလောက်ဖြစ်နေပါသေး။ဒီနေ့ဝေးဖွားတဲ့ကလေးတွေအရွယ်ရောက်လာရင်59ရာခိုင်နှုန်းလောက်ကပဲပုံထုတ်နိုင်ကြရှိနေတယ်လို့ဆိုပါလေ။သဘောဝတရားစာတထုတ်ယူတုံးဆွဲနေတာဟာရေရှည်ဖွံ့ဖြိုးတိုးတက်မှုကိုထိခိုက်စေပါသေး။ပြန်လည်ပြည့်စုံလာမှာမဟုတ်တဲ့သဘောဝတရားစာတကိုလဝကြီးအုပ်နေတာလက်တဆုပ်စာလူတို့ရဲ့အကျိုးစီးပွားကဒါမြင့်တင်ရာရောက်ပြီးပြည်သူလူထုကိုအကျိုးမပြုနိုင်ဘူးလို့သုံးသပ်ထားပါလေ။ကျုပ်ရဲ့အသေးအပွင့်ကိုပြည်သူတွေခံစားနိုင်လို့လိုပါရဲ့။စင်စက်မပြဖွံ့ဖြိုးတိုးတက်မှုနဲ့အလုပ်အကိုင်ဖန်တီးပေးဖို့အတွက်စီးပွားရေးနဲ့ဗန္ဒာရေးကဏ္ဍစီးပွားအုပ်ချုပ်မှုအားကောင်းအောင်လုပ်ဖို့လိုပါလေ။ငြိမ်းချမ်းရေးကိုအားပေးမြင့်တင်ဖို့နဲ့တာယာဝါပြောမှုကိုမျှဝေနိုင်ဖို့အတွက်အားလုံးပါဝင်နိုင်တဲ့အဖွဲ့အစည်းတွေတည်ဆောက်နိုင်ဖို့လိုပါလေ။ တဘာဝကပေးတဲ့အဖို့သာအရင်မြင့်တွေကိုရေးရှိတည်တတ်အောင်စီမံအောက်ချုပ်နိုင်မှသာရေးရှိမှတာယာဝါပြောအိမ်မှာဖြစ်ပါစေ။ဒီလိုကန္တဆောင်အကောင့်တွေဖွင့်နိုင်ရေးအတွက်ခိုင်မာတဲ့အဖွဲ့အစည်းရှိဖို့လိုအပ်နေတာမို့အစိုးရအဖွဲ့အစည်းတွေကိုပြုပြင်ပြောင်းလဲရမယ်လို့ဆိုပါတယ်ခင်ဗျာ။